ကျူးကနိုင်ငံမှာသမရရောကတ်စတိုရဲ့လက်ရုံးဖြင့်ကာလချာရှိတာဝန်ယူခဲ့တဲ့ဒုသမရကိုသမရတိဖြစ်ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကျူးကနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကတ်စတိုမိသားစုဝင်မဟုတ်တဲ့သူတစ်ယောက်သမရဖြစ်လာပါပြီ။အသက်58နှစ်အရွယ်မီဂယ်တာယက်စ်ကနေကို9နှစ်သမရတက်တန်းအတွက်ရွေးချယ်လိုက်ကြောင်းနိုင်ငံပိုင်သတင်းကကြေညာခဲ့ပါတယ်။အစိုးရကောင်းဆောင်ပိုင်းအပြောင်းအလဲတွေဖြစ်လာဖို့အချိန်တော်ကြာခဲ့ကမျှော်လင့်ထားပေမဲ့ကြီးကြီးမားမားအပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်မထားကြပါဘူး။ဒီနေ့ကျန်းသက်စာချင်းဆွေရမှာကတ်စတိုဦးဆောင်ခဲ့တဲ့ကျူးဘတ်တော်လိုင်းရေးကိုဆက်လက်အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းလည်းသမရတက်ကဂရိဖြူပြောကြားထားခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကတော့သမ္မတရွေးချယ်ရေးလုပ်ငန်းစဉ်တွေဟာဒီမိုကရေစီမဆန်တဲ့လုပ်ငန်းစဉ်ဖြစ်တဲ့အတွက်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့အလွန်အမင်းစိုးရိမ်ကြောင်းလည်းပြောဆိုသွားပါရဲ့။နိုင်ငံရေးရလဒ်တွေအတွက်နိုင်ငံသားတွေအနေနဲ့ပြောရေးဆိုခွင့်ရှိဖို့လိုအပ်ပေမဲ့အခုလုပ်ငန်းစဉ်မှာတော့ဒီလိုချင်းနေမတွေ့ရတာကြောင့်ဒီမိုကရေစီချစ်စဉ်နဲ့မညီကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်အစိုးရအနေနဲ့ပုံမလွတ်လပ်ပြီးဒီမိုကရေစီဆန်တဲ့ကျူးဘားနိုင်ငံကိုမြင်တွေ့လို့ပေမဲ့အလွန်ချုံအကောင်းမြင်လို့မဖြစ်နိုင်ကြောင်းလည်းပြောဆိုသွားပါရဲ့။သမ္မတဆရာငါနဲ့သမ္မတတတနှစ်ချိန်တာဝန်ယူခဲ့ပြီးဖြစ်တဲ့ရောက်ကတ်စတိုနီယာမှာတာဝန်ယူသွားမှာပါလက်ရှိသမ္မတရဲ့တာဝန်ကအနားယူသွားတဲ့သမ္မတဖြစ်သူဟာသူ့ရဲ့ကိုဖြစ်သူဖီဒရယ်ကတ်စတိုကတော့1959ခုနှစ်ကျူဘာလက်နက်ကိုင်တော်လှန်ရေးနောက်ပိုင်းဝန်ကြီးချုပ်နဲ့သမ္မတတွေဖြစ်နေတာဝန်ယူခဲ့ပြီးကျန်းမာရေးမကောင်းတော့တာကြောင့်2006ခုနှစ်မှာနိုင်ငံခေါင်းဆောင်ဖြစ်ကအနားယူခဲ့ပါတယ်